အမေရိကန်သမ္မတအင်ဂျီရိုဟာဘာမှအားနည်းခြင်းမရှိကောင်းကောင်းလက်ပတ်လှုပ်ဆောင်နေတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။ရုရှားဆိုရရှိနေလို့ဆိုသူနဲ့သူ့ရဲ့အကြီးဆုံးသားဖြစ်သူတို့ပြီးခဲ့တဲ့နှစ်ကတွေ့ဆုံခဲ့တယ်ဆိုတာပေါ်လာပြီးတဲ့နောက်အင်ဂျီရိုဟာရွရွတဲတဲဖြစ်နေတယ်ဆိုတဲ့ပြောတွေကိုသမ္မတကတုံ့ပြန်ပြောဆိုတာပါ။ယူကော့ဘဲကာလာကမစ္စတာထရမ့်ရဲ့ပြိုင်ဘက်ဖြစ်သူဒီမိုကရက်တစ်သမ္မတလောင်းဟီလာရီကလင်တန်နဲ့ပတ်သက်ပြီးအပြစ်ကျူးလွန်ထားတဲ့သတင်းအချက်အလက်တွေပေးမယ်ဆိုပြီးတော့အဲ့ဒီရှေ့နေကကန်လန်နာကြောင့်မစ္စတာထရမ့်ရဲ့ဒါအကြီးဆုံးကတွေ့ခဲ့တာဆိုတဲ့သတင်းတွေကထွက်နေတာပါ။သမ္မတနဲ့ပတ်သက်ပြီးထွက်ထားတဲ့သတင်းအရဆိုရင်တော့သူဟာအင်္ဂါနေ့ကလုပ်ငန်းအစီအစဉ်တွေတည်မရှိလာပဲဒေါ်နယ်ထရမ့်ဂျူနီယာနဲ့ပတ်သက်တဲ့သတင်းတွေကိုစောင့်ကြည့်ပြီးဒေါသထွက်နေခဲ့တယ်လို့ဆိုပါတယ်။ထရမ့်ဂျူနီယာဟာ2016ခုနှစ်ဇွန်လကနယူးယောက်မြို့ထရမ့်တာဝါမှာအဲ့ဒီရှေ့နေနဲ့တွေ့ဆုံဖို့ကြားကန်ဆက်သွယ်ကနေအီးမေးလ်နဲ့အပြန်အလှန်ဆက်သွယ်ခဲ့ကြတာတွေကိုသတင်းတွေမှာပြောနေကြတာပါ။ဒါပေမဲ့လည်းသမ္မတထရမ့်ကတော့အင်ဂျူရိုဟာနိုင်ငံရဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေကိုပြုပြင်ပြောင်းလဲရေးကိစ္စ၊အခွန်တွေလျှော့ချဖျက်တော့ဖို့ကိစ္စနဲ့အခွန်စနစ်ပြုပြင်ပြောင်းလဲရေးကိစ္စတွေအပြင်သူ့ဆိုအပြင်တခြားကိစ္စရဲ့အများပြားပေါ်အာရုံစိုက်လို့ဆောင်နေကြောင်း TV ကြည့်ဖို့အချိန်မရှိသလောက်ဖြစ်ကြောင်းပြောပါတယ်။